မြန်မာရဲ့နိုင်ငံဘက်ထွက်ပြေးသွားခဲ့ကြတဲ့ဒုက္ခသည်တွေတွေကကိုယ်တော်နဲ့ကိုမြန်မာနိုင်ငံထဲပြန်ဝင်လာသူအခုနောက်ဆုံး18ယောက်ရှိခဲ့ပြီးမနေ့ကလည်း40ကျော်ပြန်လည်ရောက်လာခဲ့တဲ့အကြောင်းမြန်မာဆွေရတာဝန်ရှိသူတွေကပြောပါတယ်အခုနောက်ဆုံးဝင်လာသူတွေနဲ့ပါဆိုရင်ကိုစန္ဒအလျောက်ပြန်လည်ရောက်ရှိလာသူစုစုပေါင်း400ကျော်အထိရှိသွားပြီလို့လည်းပြောပါတယ်ဒီအကြောင်းအပြည့်စုံကိုတော့ VOA သတင်းတောက်စုစုကသတင်းပေးပို့ထားပါတယ်ရှင်
ဒီဟာတဲ့လျှောက်ဒုက္ခတွေတွေနေရပြန်နိုင်ပြီးနိုင်ငံတကာကဖိအားပေးပြောဆိုနေချိန်မှာပဲကိုယ်တော်နဲ့ကိုပြန်လာသူ400ကျော်အထိရှိသွားပြီဖြစ်ကြောင်းမြန်မာတာဝန်ရှိသူတွေကပြောဆိုလိုက်တာပါဒီကနေ့မှလည်းတောင်မြိုလဝက်လက်ခံရေးစခန်းကနေအိမ်အောင်စု၄စုပါတဲ့မိသားစုဝင်18ဦးကိုတရားစစ်စစ်ပြီးပြန်လည်လက်ခံခဲ့တယ်လို့အဲ့ဒီစခန်းကလာဝကဒုတိယညွှန်ကြားရေးမှူးဦးအောင်ဖြိုးဟန်ကပြောပါတယ်
ဟုတ်ကဲ့ပါဒီနေ့ကတော့ကျွန်တော်တို့ရွေးချယ်ရအပြည့်အဝပြင်ဆင်နေဒီမှာနေတိုင်းနေဆိုတော့ကျွန်တော်ထောက်ထားနေတကွာကစီစစ်ပြီးတော့မှခွင့်ပြုလို့မို့ကျွန်တော်တို့ဒီနေ့မှာပြန်လည်လက်ခံဖြစ်ပါတယ်ခင်ဗျာဟုတ
်မြန်မာနဲ့တင်းဝါဒေ့ရှင်နိုင်ငံသဘောတူညီချက်အရပြန်လည်ဝင်ရောက်လာသူတွေကိုလက်ခံမှုအတွက်တောင်မြိုလဝဲစကန်နဲ့ငခုရစကန်တို့ကိုထားရှိပြီးလှောက်ဖူးကောင်ကြားစကန်ကနေတစ်ဆင့်သူတို့ကိုပြန်လည်နေရာချထားပေးတာပါပြန်လည်ဝင်ရောက်လာသူအများစုကသူတို့ရဲ့ဆွေမျိုးနီးစပ်အိမ်တွေမှာနေတဲ့သူရှိသလိုအရင်ကသူတို့နေခဲ့တဲ့ရွာတွေမှာပဲပြန်နေသူတွေလည်းရှိတယ်လို့မောင်တော့ခရိုင်အုပ်ချုပ်ရေးမှူးဦးစိုးအောင်ကပြောပါတယ
်။ကျွန်တော်ပြောပြကသူကနဲနေတယ်နဲနေဆိုခံရတော့နေရာသွားချပေးတယ်တတ်မှတ်ထားတဲ့နေရာနဲ့သူတို့ရဲ့ရွာမှာပြန်နေကြတယ်။တတ်မှတ်နေရာသွားချသွားဆောက်ပြီးအင်တော်ကနှစ်ဆုံးသုံးဆုံးဆက်ဆက်လုံလုံရဲ့အားနဲနေတယ်လို့ဒီကလောလောဆယ်လည်းဒီလောကတော့သူတို့ကသူတို့ဆွေမျိုးနီးစပ်အိမ်မှာနေတယ်လို့
ဒီကနေ့အော်တိုဘာလ30ရက်နေ့ကဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနထုတ်ပြန်ချက်မှာဒုက္ခသည်လက်တဆုပ်စာလောက်ပြန်လာဟာရခိုင်ပြည်နယ်ထဲမှာအခြေအနေတွေတိုးတက်မှုရှိလာပြီလို့မပြောနိုင်ကြောင်းဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကလည်းလူဝင်ကြဒုက္ခသည်တွေကုန်တိတ်ခါရှိရှိနေရပြန်နိုင်မှုအကျိုးပန်းရာမှာယုံကြည်စိတ်ချအောင်မြန်မာအစိုးရကဆောင်ရွက်နိုင်တာမတွေ့ရကြောင်းဘင်္ဂလားဒေ့ရှ်လက်တော်ကိုပြောဆိုခဲ့ပူပါတယ်။လူရင်းကြဆိုတဲ့အတုံးနှုံးကိုမြန်မာအစိုးရကတရားဝင်အသိအမှတ်ပြုလက်မခံထားပေမဲ့ဒုက္ခသည်တွေရဲ့ပြန်နိုင်ရေးအတွက်ကိုတော့ဘင်္ဂလားဒေ့ရှ်အစိုးရကုလသမဂ္ဂရုံးနဲ့လည်းတရားနာလည်မှုစာချုပ်မှာလက်မှတ်ရေးထိုးသဘောတူထားပါတယ်။ဒါပေမဲ့နေရပြန်မဲ့ဒုက္ခသည်တွေရှားမှာအခြေခံအခွင့်အရေးတွေနဲ့လုံခြုံရေးအတွက်စိုးရိမ်မှုတွေနဲ့အတူနေရပြန်ရေးအစီအစဉ်တွေလက်တွေ့အကောင်အထည်မဖော်နိုင်သေးဘဲဖြစ်နေပါတယ်ရှင်။